သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိမြောက်ဩဂတ်စ14ရက်ဗုဒ္ဓနေ့အတွက် SPS Newsflash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါလေကျွန်တော်ကတယ်ရောအောင်မှယနေ့အတွက်ထိတ်တန့်သတင်းများပဲရစ်မှာဩစတြေးလျသို့ပြန်လာတဲ့အိုလံပစ်အားကစားသမားများကိုဂုဏ်ပြုဩစတြေးလျအိုလံပစ်အဖွဲ့သည်ပဲရစ်မှာဆင်နီလီစိတ်သို့ယနေ့နံနက်ပိုင်းတွင်ရောက်ရှိစဉ်ဝန်ကြီးချုပ်အန်တိုနီအယ်ဘနီစီရဲ့ငွေထွေးစွာကြိုဆိုမှုကိုလက်ခံရရှိခဲ့ပါသည်ဩစတြေးလျအသင်းသည်ပဲရစ်တွင်အအောင်မြင်ဆုံးအိုလံပစ်ပြိုင်ပွဲတွင်ရွှေတံဆိပ်18ခု၊ငွေတံဆိပ်19ခုနှင့်ကြေတံဆိပ်16ခုဖြင့်စံချိန်တင်ရယူပြီးနောက်ဩစတြေးလျသည်အဆင့်၄နေရာသို့ရယူနိုင်ခဲ့ပါသည်။မစ္စတာအယ်ဘနီစီကအသင်းအားချီးကျူးပြောဆိုပါသည်။အားစားသမားတစ်ယောက်တိုင်းကိုကျွန်တော်တို့ကိုဂုဏ်ယူစေပါသည်။ကျွန်တော်တို့ရဲ့အားစားသမားများလှေကားမှဆင်းလာတဲ့အခါလူတိုင်းလေဘက်မှစုတစိတ်မရရှိခဲ့ပါဘူး။ဒါပေမဲ့ကျွန်ုပ်တို့ရဲ့အားကစားသမားအားလုံးကရွှေတစိမ့်နဲ့တံပါတယ်။သူတို့လုံးသမျှအားလုံးကိုကျွန်ုပ်တို့နိုင်ငံကဂုဏ်ယူပါတယ်။ Digital ID အသစ် Trust Exchange ကိုခေါ်သော Digital ID Project အသစ်ကို Federal အစိုးရမှယခုနှစ်ကုန်ပိုင်းတွင်စတင်ရန်စီစဉ်ထားပါတယ်။ဒါကဩစတြေးလျနိုင်ငံသားများသည်အထောက်အထားစာပြစ်စာသားများကိုမျှဝေရန်အတွက် Digital မှတ်ပုံတင်ခြင်းတွင် Gold Standard ကိုခေါ်သည်ကိုအစိုးရကိုအသုံးပြုခွင့်ပေးမှာဖြစ်ပါတယ်။အလုပ်ကိုင်းလျှောက်ခြင်းသို့မဟုတ်နေရာထိုင်ခြင်း၊ငားရမ်းခြင်း၊လုပ်ငန်းစဉ်တွင်အသုံးပြုရန်အတွက် Mobile Phone ရှိ MyGov Digital Wallet မှတဆင့်ရရှိနိုင်သောအမျိုးသား Trust Exchange Program ကိုခေါ်ပါတယ်။ Program သည်တစ်စုံတစ်ယောက်ရဲ့မွေးသက်ခေတ်၊နေရက်လိပ်စာ၊နိုင်ငံသား Visa အခြေအနေ၊ရေးချင်းများလုပ်ငန်းခွင်လိုင်စင်များသို့မဟုတ် working with children စစ်ဆေးမှုနဲ့အစိုးရမှထိန်းသိမ်းထားပြီးဖြစ်သောအခြားအချက်လက်များကိုသိသိထားမှဖြစ်ပါလိမ့်။ထို့နောက် digital token ဟုခေါ်တဲ့အရာကိုအသုံးပြု၍အတည်ပြုရန်အတွက်အချက်လက်လွှဲပြောင်းပေးမှဖြစ်ပါလိမ့်။ဆိုလိုသည်မှာစီးပွားရေးလုပ်ငန်းများသည့်အထောက်ထားစာရွက်စာတမ်းများနဲ့မိတ္တူများကိုသိသိထားရန်မလိုအပ်တော့ပါဘူး။တောင်သာတရုတ်ဓာတ်ငွေပိုင်လိုက်လုံခြုံရေးစခန်း PDF တိုက်ခိုက်မန္တလေးတိုင်းတောင်သာမြို့နယ်မင်းကာရွာနီးမှာဩဂတ်လ12ရက်နေ့ကတရုတ်သဘာဝဓာတ်ငွေပိုင်လိုက်ကိုလုံခြုံရေးယူနေတဲ့တပ်ဖွဲ့တွေတိုက်ခိုက်ခံရတယ်လို့စစ်ကောင်စီကဩဂတ်လ13ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒါဟာကာကွယ်ရေးတပ်ဖွဲ့တွေကသဘာဝဓာတ်ငွေပိုင်လိုက်ကိုနှောက်ယှက်ဖျက်ဆီးဖို့ရည်ရွယ်တယ်လို့လည်းစစ်ကောင်စီဘက်ကစွပ်စွဲထားပါတယ်တောင်သာမြို့နယ်ကအဲ့ဒီသဘာဝဓာတ်ငွေပိုင်လိုက်ဟာရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံယူနန်ပြည်နယ်အထိသွေတန်းထားတဲ့သဘာဝဓာတ်ငွေပိုင်လိုက်စီမံကိန်းအစိတ်ပိုင်းတစ်ခုတည်းဖြစ်ပါတယ်စစ်ကောင်စီကတော့တရုတ်သဘာဝဓာတ်ငွေပိုင်လိုက်အဆောင်တပ်စခန်းအပြင်တောင်သာမြို့ရဲ့မြောက်ဘက်တမိုင်ကျော်သာဝေးတဲ့တောင်သာစွတ်ချစ်ဆက်ယုံနဲ့မီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ပြောဆိုပါတယ်ဘောဂစ်လာဆယ်နီယီမနေ့ပိုင်းကစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့စွချစ်ဆဲယုံတရုတ်တဘာဝဓာတ်ငွေပိုင်လိုက်အနည်းကစစ်ကောင်စီတပ်စခန်းနဲ့ပြူစော်ဒီတပ်ရှိတဲ့ဖျားလှရွာကိုပြည်သူကာကွယ်ရေးပူပေါင်းတပ်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါလေ။လုံခြုံရေးအရအမည်မဖော်လိုတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကတော့အဲ့ဒီနေရာတွေအပြင်ဖျားလှပြူစော်ဒီရွာကိုပါတိုက်ခိုက်ခဲ့တယ်လို့ RFA ကိုပြောဆိုပါတယ်တရုတ်ရင်းနှီးမြှုပ်နှံမှုရှိတဲ့မန္တလေးတိုင်းမတ္တရာမြို့နယ်ကအယ်ဖာဘီလမ်မြေစေယုံကိုဇူလိုင်လအတွင်းမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထားပါတယ်။နေ့စဉ်သတင်းတို့ News Flash များပုံမကြားသိရန် SBS Language Podcast ကိုတွားရောက်ချီးရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ